မေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်မှာဒီသတင်းပတ်အတွင်းကျင်းပမဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံအတွက်ပါတီကိုယ်စားလှယ်တွေတပွဲပွဲရောက်ရှိလာနေကြပါပြီ။တယောက်သူဥယျာဉ်လျှော့ထားပြီးအွန်လိုင်းကနေလုံမဲ့ပါတီညီလာခံအတွက်နိုင်ငံတော်ကရောက်လာကြတဲ့ပါတီကိုယ်စားလှယ်တွေကတော့သမ္မတဒေါ်နယ်ထရန့်ကိုပါတီရဲ့သမ္မတလောင်းအဖြစ်ပြန်လည်ရွေးချယ်ပြီးဒုတိယသက်တမ်းအနိုင်ရရေးအတွက်စိတ်အားထက်သန်နေကြတယ်လို့သူတို့နဲ့တွေ့ဆုံမေးမြန်းထားတဲ့ VOA သတင်းတောက် Caroline Presutti ကသတင်းပေးပို့ပါတယ်ကျွန်မတင်ကြီးထိုက်ပါ Republican Party ရဲ့ Hawaii ပြည်နယ်ကိုယ်စားလှယ် Sherlyn Ostrock ကတော့ကပ်ဘေးကာလအတွင်းပထမဆုံးပြည်နယ်ပြင်ပကိုခီးထွက်လာတာပါဒီမိုကရက်ကြီးဆိုတဲ့ဟာဝိုင်ယီမှာကိုဗစ်ဆန်ရာစီးမြင်တွေကတင်းတင်းကြပ်ကြပ်ချမှတ်ထားပါတယ
် Our economy is decimated we have zero
စီးပွားရေးကကျလာတယ်ခီးသားဝင်ရောက်မှုလုံးဝမရှိတော့ဘူးစားတောက်ဆိုင်တွေလည်းပိတ်ထားရပါတယ်တဲ့ဒါကအမျှော်မြင်ရှိတဲ့လုပ်ရမဟုတ်တလို့ကြာကြာလဲခံမှာမဟုတ်ဘူးလို့လူတွေကပြောကြတယ်လို့ပြောသွားတာပါOregon ပြည်နယ် Portland မြို့မှာလူမဲတွေအရေးဆန္ဒပြတဲ့ Black Lives Matter လှုပ်ရှားမှုက3လတည်းကိုရောက်လာနေတဲ့အခြေအနေကလည်း Republican တွေရင်ဆိုင်ရမယ့်ကိစ္စဖြစ်ပါတယ်။ Oregon ပြည်နယ် Republican Party ကိုယ်စားလှယ် B Korea ကတော့ဒါတွေအဆုံးသတ်နိုင်ရေးသမ္မတဘက်ကကြိုးစားခဲ့တယ်လို့ပြောပါတယ
်။ When he offered to helpwith a national or federal resource
စူပူမှုတွေငြိမ်သက်သွားအောင်ပြည်ထောင်စုအစိုးရဘက်ကကူညီဖို့သမ္မတကကန့်လန့်ခဲ့ပေမဲ့မြို့တော်ဝင်နဲ့အုပ်ချုပ်ရေးမှုကအရေးတယူမလုပ်ခဲ့ပါဘူးတဲ့ဒီအချက်ကိုလူလူကသဘောမချပါဘူး Republican တွေမဟုတ်သူတွေတောင်မှပဲသဘောမတူပါဘူးလို့ပြောသွားပါတယ်သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေကကတ်ယောဂါဘေးကူရောလူမျိုးရေးဆန္ဒပြမှုတွေကိုပါပိုဆိုးသွားစေတယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်းဒီမိုကရက်တွေကဝေဖန်ပါတယ်။နိုင်ငံတွင်းသဘောထားစစ်တမ်းတွေမှာလည်းဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကကူးမှတ်အသားနဲ့ဥဆောင်နေတာပါ။ဒါပေမဲ့လို့ Republican တွေကြားမှာတော့သမ္မတထရန့်ကိုလူကြိုက်များစေဖြစ်ပါတယ်။အမေရိကန်တွေကသမ္မတထရန့်ကိုထောက်ခံမှု40နှစ်ရာဂိုင်းနှုန်းဆိုတာကအရင်တစ်နှစ်ကနေစာရင်တက်မှတ်ပုံများနေတာပါကန်ဆက်စ်ကိုစလေမိုက်ဂူဂယ်မန်ကတော့ဒီမိုကရက်ပါတီညီလာခံမှာအကြောင်းအရာတွေတခုမှမကြားရဘူးလို့ပြောပါတယ်
I saw that and a lot of what
Biden ပြောတာအများစုကသမ္မတကိုတိုက်ခိုက်နေတာပါတဲ့သူရွေးကောက်ခံရရင်သူ့အစိုးရအနေနဲ့သူ့အနေနဲ့ဘာတွေလုပ်မယ်ဆိုတာကိုဘာမှပြောမသွားပါဘူးလို့ပြောပါတယ် Mr. Biden ကသူနဲ့အတူရွေးကောက်ပွဲပြိုင်ဖို့အတွက်ကယ်လီဖိုးနီးယားအထက်လွှတ်တော်အမ Kamala Harris ကိုရွေးခဲ့ပြီးဒါဟာဆိုရင်ပါတီကြီးတစ်ခုကရွေးခံရတဲ့ပထမဆုံးသောလူမဲအမျိုးသမီးပထမဆုံးသောအာရှအမျိုးသမီးတူဖြစ်ပြီးအမျိုးသမီးမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရမယ်နီးလန်လို့ရှုမြင်ချပါတယ်ကောလိပ်ကျောင်းသူအရွယ်သမီးနှစ်ယောက်ရဲ့မိခင် Ostrock ကတော့ဒီအပေါ်မှာတန်တရားရှိပါတယ
် I'm not an identity politics person obviously
သူကလူကိုကြည့်တဲ့နိုင်ငံရေးသမားမဟုတ်ပါဘူးတဲ့သူမိဘတွေကလည်းရွှေပြောင်းအခြေချသူတွေဖြစ်တယ်သူကလည်းစစ်မှုထမ်းခဲ့တဲ့အသားအရောင်ရှိတဲ့အမျိုးသမီးတူဖြစ်တယ်။ဒါပေမဲ့လည်းသူမဲပေးရွေးချယ်တာမှာတော့ဒါတွေကအရင်မကြည့်ပါဘူးလို့ပြောသွားတာပါ။ Republican Party ညီလာခံအနည်းမှာ Democrat တွေကလည်းသူတို့ဘက်ကိုစိတ်ပြောင်းလာအောင်မဲဆွယ်နေကြပါတယ်။
For me doing that
Republican Party Oregon ကိုဆက်လက် Michelle Horn ကတော့လုံးဝစိတ်မပြောင်းပါဘူးတဲ့။Republican Party နိုင်ငံလုံးဆိုင်ရာညီလာခံကျင့်ပမဲ့နေရာတစ်ဝိုက်မှာတော့လုံခြုံရေးတင်းကျပ်ထားပါတယ်။တနင်္လာနေ့လူတွေကိုယ်တိုင်တက်ရောက်ကြမယ့်အခမ်းအနားမှာတော့ပြည်နယ်နဲ့နယ်မြေတစ်ခုစီအတွက်ကိုယ်စားလှယ်6ဦးပဲခွင့်ပြုထားပါတယ်။ညီလာခံကတော့ဒီမှာပဲပြီးသွားမှာမဟုတ်ပါဘူး။ Republican Party ကိုစားပြုသမ္မတရွေးကောက်ပွဲဝင်ရေးအတွက်သမ္မတထရန့်လက်ခံမဲ့ကြာသပတေးနေ့မှာတော့ဒီညီလာခံကိုယ်စားလှယ်336ဦးကိုအင်ဗျူရိုကိုလာရောက်ဖို့ဖိတ်ကြားထားပါတယ်ရှင်။ကျွန်မသင်ကြီးထိုက်ပါ